ကိုရိုနာဗိုင်းရပ်စ်ကြောင့်လူလေးဦးထက်ပိုမဆုရလို့တားမြစ်ထားတဲ့ဟောင်ကောင်မှာဈေးဝယ်စင်တာတစ်ခုတည်းလူငယ်အားသုံးရာလောက်ကတနင်္လာနေ့မှာတချင်းဆိုပြီးဆန္ဒပြခဲ့ကြပါတယ်။ဒါကိုလက်နက်နဲ့ဒိုင်းနေကန်ဆောင်ထားတဲ့ဟောင်ကောင်အဓိကရုံးနှင်းရဲတွေကလူစုခွဲခဲ့ကြပါတယ်။ဆန္ဒပြသူအများစုဟာအနောက်ရောက်အင်ဂျီကိုဝတ်ဆင်ထားကြပြီးဈေးဝယ်စင်တာထဲမှာဟောင်ကောင်လူမျိုးကြီး အခုလိုနိုင်ငံရေးတည်မှမှုတွေဖြစ်လာရတာဟာကိုရိုနာဗိုင်းရပ်စ်ကာလအတွင်းပြီးခဲ့တဲ့နှစ်ပတ်တည်းမှာဒီမိုကရေစီရေးတောင်းဆိုလှုပ်ရှားသူ15ဦးကိုဖမ်းဆီးခဲ့တာကြောင့်ဖြစ်ပါတယ်။မတ်လကုန်ပိုင်းကိုရိုနာဗိုင်းရပ်စ်အန္တရာယ်ပိုဆိုးလာချိန်လူမစုကြဖို့ဟောင်ကောင်အစိုးရကတားမြစ်ခဲ့ပြီးနောက်အခုလိုလူစုလူဝေးနဲ့ဆန္ဒပြတာဟာပထမဆုံးအကြိမ်ပဲဖြစ်ပါတယ်။လူစုလူဝေးမလို့ရဆိုတဲ့တင်းကျပ်မှုတွေဟောင်ကောင်မှာစတင်ဖြေလျှော့လာပြီးနောက်အခုလိုလှုပ်လာတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပြည်အစိုးရကတင်းတင်းကြပ်ကြပ်ကန့်တွဲလာမှာကိုစိုးရိမ်နေကြပါလေ။ဟောင်ကောင်မြို့အုပ်ချုပ်ရေးနဲ့ပတ်သက်လို့ပြည်အစိုးရကဝင်ရောက်ဆွဲဖက်မှုတိုးလာတဲ့အပေါ်ကိုစိုးရိမ်စရာတွေဖြစ်လာနေပြီးဟောင်ကောင်အနေနဲ့မြို့သားလူညုံရေးဥပဒေကိုတက်နိုင်သမျှအမြန်ဆုံးပြဋ္ဌာန်းပေးဖို့ပြည်မအစိုးရခေါင်းဆောင်တွေကပြီးခဲ့တဲ့အပတ်တည်းတိုက်တွန်းခဲ့ပါလေခင်ဗျာ။